ပိန်နိုင်ငံဘာစီလိုနာမှာလူ14ဦးထပ်မံနဲ့သေဆုံးပြီးတရားကြောင်ထံရရခဲ့တဲ့ချမ်ဖက်ဝါရီရဲ့ကားနဲ့တိုက်ခိုက်မှုနှစ်ခုနဲ့ဆက်နွယ်ပြီး၄ယောက်မြောက်လူတူကိုဖမ်းဆီးလိုက်ကြောင်းကက်တလိုနီးယားဒေသရဲတပ်ဖွဲ့ကပြောပါရယ်ဖမ်းဆီးမှုနဲ့ပတ်သက်လို့ရဲတပ်ဖွဲ့ကဒီကနေ့မှပဲ Twitter Internet လူမှုကွန်ရက်မှာအတိအကျကြေညာခဲ့ပေမဲ့အသေးစိတ်ကတော့ပြောဆိုရေးမရှိပါဘူးရဲတပ်ဖွဲ့ကဖမ်းဆီးထားသူတွေကတူးနဲ့ညီကိုတော်ဆက်သူတူးကိုဆက်လက်ရှာဖွေနေကြောင်းရဲတပ်ဖွဲ့ကပြောပေမဲ့အလိုရှိနေတဲ့မူဆာအိုကာဘီဆိုသူဟာတိုက်ခိုက်ရမှာအသုံးပြုခဲ့တဲ့ကားကိုမောင်းနေသူဟုတ်မဟုတ်အတိအကျမသိရသေးဘူးလို့လည်းဆိုပါတယ်လွန်မြောက်နေသူနဲ့ညီကိုတော်သူဒရက်စ်အော့ကပါကကိုတော့ဘာစီလိုနာမြို့တော်မြောက်ဘက်ကီလိုမီတာ100လောက်အကွာမှာရှိတဲ့ရီပိုးမြို့မှာမနေ့ကဖမ်းဆီးခဲ့တာပါမနေ့ကတိုက်ခိုက်မှုအတွင်းမှာတော့ဘာစီလိုနာမြို့တော်ကလတ်ရမ်ဘလာလမ်းမကြီးပေါ်မှာဗန်ဂါဒစီကိုရှင်ပြင်းနဲ့မောင်းနေပြီးလက်တလျှောက်ကလူတွေကိုဝန်တိုက်ခဲ့တာပါခြေရင်ထွက်ပြေးသွားတဲ့ဗန်ဂါမောင်းသူကိုတော့အခုခါအာဏာပိုင်တွေဆက်လက်ရှာဖွေနေပါတယ်ဘာစီလိုနာမြို့တော်တောင်ပိုင်းကကမ်ပရက်စ်မြို့မှာလည်းအလားတူကားနဲ့တိုက်ခိုက်မှုဖြစ်ပွားရမှာလမ်းသွားလမ်းလာတွေနဲ့ရဲကားတစ်စင်းတို့ကိုဝန်တိုက်ခံခဲ့ရပါတယ်ရဲတပ်ဖွဲ့ကတော့ကိုယ်မှာဖောက်ခွဲပစ္စည်းတွေပတ်ထားတဲ့တိုက်ခတ်သူ၅ဦးကိုအသေးဖမ်းဆီးမိတဲ့အကြောင်းပြောဆိုခဲ့ပေမဲ့နောက်ပိုင်းမှာတော့ဖောက်ခွဲပစ္စည်းတွေဟာအတုတွေဖြစ်နေကြောင်းတွေ့ရှိခဲ့ကြပါတယ်ကမ်ပရက်စ်မြို့ကတိုက်ခိုက်မှုမှာတော့အရသာ၆ဦးနဲ့ရဲတပ်ဖွဲ့2တန်းရရှိခဲ့ကြတာပါတိုက်ခိုက်မှုနှစ်ခုဟာဆက်နွယ်မှုရှိတဲ့အကြောင်းကက်တလိုနီးယားပြည်ထောင်စုဝန်ကြီးကပြောပေမဲ့အသေးစိတ်ကတော့ရှင်းမပြပါဘူးကက်တလိုနီးယားဒေသကအဲ့ဒီလုံးမှာမနေ့တုန်းကပောက်ကွဲမှုဖြစ်ပွားပြီးလူထုသေဆုံးတဲ့ဖြစ်ရတဲ့အခုနောက်ဆုံးကားနဲ့တိုက်ခိုက်မှုတွေဟာဆက်နွယ်မှုရှိလိမ့်မယ်လို့လည်းရဲတပ်ဖွဲ့တွေကယူဆထားပါတယ် IS အစ္စလာမ်အစိုးရအဖွဲ့ကတော့ဘာစီလိုနာမြို့တော်ကတိုက်ခိုက်မှုကသူတို့အဖွဲ့ဝင်ရဲ့လက်ချက်ဖြစ်တဲ့အကြောင်းကြေညာထားပါတယ်